မြောက်အမေရိကတိုင်းနိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်အတိတ်တရကိုအမေရိကန်၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတို့ဒီနေ့ပဲလက်မှတ်ရေးထိုးလိုက်ကြပါတယ်။စမုဖွံ့ဖြိုးတဲ့နိုင်ငံပေါင်း20ဂျီ20ဖွဲ့ကောင်းဆောင်နေတဲ့အချင်းချင်းနိုင်ငံကထိပ်သီးစည်းဝေးမစခင်မှာပဲသဘောတူညီချက်ကိုအမေရိကန်သမ္မတဆော်နယ်ထရန့်၊ကလီယွန်ကြီးချုပ်ဂျက်ဆင်ထရူးယိုနဲ့မက္ကဆီကိုသမ္မတအင်ရစ်ပင်နာညေတိုတို့လက်မှတ်ရေးထိုးလိုက်ကြတာပါ။15လကြာအချိန်နဲ့ဆွေးနွေးပြီးရရှိလာတဲ့သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်ခဲ့တာတမိုင်းဝင်စီစဉ်တရားဖြစ်တဲ့အကြောင်းလဲသမတ်ဆန်ကပြောဆိုသွားကြတာပါအမေရိကန်မက္ကဆီကိုကနေဒါသဘောတူညီချက် USMCA လို့တရားဝင်ခေါ်တဲ့သဘောတူညီချက်အသက်ဝင်လာဖို့ကတော့တက်ဆိုင်ရာနိုင်ငံတွေကလွတ်တော်တွေရဲ့အတည်ပြုချက်ရယူရမှာလည်းဖြစ်ပါတယ်ကုန်သွယ်ရေးသဘောတူညီချက်အရသုံးနိုင်ငံကြားကုန်သွယ်မှုပမာဏက1.2 trillion အထိရှိလာမှာပါသဘောတူညီချက်အသက်ဟာအရင်ကရှိခဲ့တဲ့မြောက်အတ္တိလွတ်လပ်စွာကုန်သွယ်မှုသဘောတူညီချက် NAFTA ကိုအစားထိုးလိုက်တာလည်းဖြစ်ပါတယ်သမတ်ဆန်ကတော့NAFTA သဘောတူညီချက်စတင်အသက်ဝင်တဲ့1994ခုနှစ်ကစလို့အမေရိကန်ကုန်သွယ်လုပ်ငန်းတွေမှာကွန်ထရိုးငန်းနေနဲ့အလောက်ကံတွေဆွရှုံခဲ့ရပြီးတမိုင်းမှာအစိုးဆုံးကွန်ထရိုးရေးဆိုင်ရာတစ်ခုဖြစ်နေလေတမနာရွေးကောက်ပွဲမဲဆိုင်မှာအပြင်းထန်ဝေဖန်ခဲ့မှုပါတယ်ဒီနေ့ဆမိုင်းဆွရှုံတိချို့ဖို့သဘောတူညီချက်ရတဲ့အချိန်မှာလေတမိုင်းဝင်သဘောတူညီချက်ကြောင့်အမေရိကန်နဲ့မြောက်အမေရိကကိုငွေချေးတွေအလောက်ကံတွေအလုံးရင်းနဲ့ဝင်ရောက်လာမှာဖြစ်တဲ့အကြောင်းလေတမနာကပြောဆိုထားပါတယ်